ကျုပ်ဆက်သွယ်ရေးမီဒီယာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီဟာအမေရိကန်လူသားလုံခြုံရေးပေါ်ရှင်းတော်မှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအညီမဲ့ဆင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတီထောင်စုကပယ်ထားလိုက်ပါတယ်။ Trump အစိုးရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးစစ်တဲ့ Mobile ဆက်သွယ်ရေးမီဒီယာကိုသူ့ကုမ္ပဏီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းအပေါ် short တွေ့တာဖြစ်တယ်လို့ Huawei ကုမ္ပဏီတီထောင်သူ Ran Zhengfei ကဒီအစိုးရပိုင်းတင်ထဏာရီနဲ့ဒီနေ့လုပ်တဲ့ပြဿနာမျိုးများနေမှာပြောသွားပါတယ်။ဒီကိစ္စရင်းပတ်မှာအမေရိကန်ဆွေးနွေးကထုတ်ပြန်တဲ့ညွှန်ကြားချက်အရအနာဂတ်မှာ Huawei ကို hardware software နဲ့တခြားဝန်ဆောင်မှုတွေဆက်ပြောင်းပေးတာပြိုင်ပင်ထားပါတယ်။ဒီချက်ကြောင့် Huawei ကုမ္ပဏီရဲ့တကမ္ဘာလုံးမှာတိုးချဲ့လှုပ်ဆောင်နိုင်စွမ်းနဲ့ smartphone တွေထုတ်လုပ်တာမှာတောင်ကိုရီးယား Samsung ကုမ္ပဏီကိုကျော်ပြီးကမ္ဘာအကြီးဆုံးကုမ္ပဏီဖြစ်လာဖို့လှုပ်ဆောင်ချက်တွေကိုအကန့်အသတ်ဖြစ်သွားနိုင်ပြီရှိပါတယ်။ Trump ဆွေးနွေးရဲ့ညွှန်ကြားချက်အရ Android Snake ကို Huawei ကုမ္ပဏီဆက်ပြီးအသုံးပြုခွင့်မပေးတော့ဘူးလို့အမေရိကန် Google ကုမ္ပဏီကတနင်္လာနေ့မှာကြေညာလိုက်တဲ့အတွက် Huawei အတွက်အတော်လေးထိခိုက်သွားပါတယ်။ဒါပေမဲ့အမေရိကန်ကုသရေးဝန်ကြီးဌာနကလက်ရှိ Huawei smartphone တွေကို software update လုပ်ဖို့နဲ့လက်ရှိကွန်ရက်တွေကိုဆက်ထားတော့နိုင်မှုဒီနေ့မှာပဲ Huawei ကိုရပ်ပေါင်း90 license ထပ်ချပေးလိုက်ပါတယ်။